နိုင်ငံခြားကဒီ NGO အဖွဲ့တွေကရခိုင်ပြည်နယ်မောင်တော်မြို့မှာစူပူအကြမ်းဖက်မှုဘေးကနေတင်းရှောင်လာတဲ့ဒုက္ခသည်စခန်းခုနှစ်ခုကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးခဲ့ပါတယ်။စခန်းကြီးကျက်သူတွေကတော့လက်မခံဘူးလို့ဆိုပါတယ်။နိုင်ငံခြား NGO အဖွဲ့တွေဟာအရင်ကဘင်္ဂါလီဒုက္ခသည်တွေကိုသာကူညီခဲ့တဲ့အနေအထားကြောင့်အခုလိုလာရောက်လှူဒန်းတာဟာလည်းတန်လျာဖြစ်စရာဖြစ်နေတယ်လို့စခန်းကြီးကျက်သူတန်ဃာရော်ရီကပြောပါတယ်။ရခိုင်နိုင်ငံရေးပါတီကတော့ဒုက္ခသည်တွေအကူအညီလိုနေတဲ့ကာလမှာအခုလိုအကူအညီပေးတာကိုညှင်းပယ်လိုက်တာမျိုးမဖြစ်သင့်ဘူးလို့ပြောဆိုမှုတွေလည်းရှိပါတယ်။ဒီအခြေအနေပြည်စုံကို VOE ထိုင်းခြေဆိုင်သတင်းထောက်နိုင်ကွင်းရင်ကတင်ပြထားပါတယ
်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မောင်သောမြို့နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုနိုင်ငံခြား NGO အဖွဲ့တွေကနေလာရောက်လှူဒန်းတဲ့အကူအညီတွေကိုလက်မခံညှင်းပယ်လိုက်တယ်လို့အလိုတော်ပြည့်ကျောင်းဆရာတော်ဦးမနိစာရကညွှန်ကြားခဲ့ပါတယ်။အခုလို NGO တွေကနေပေးအပ်လာတဲ့အကူအညီညှင်းပယ်ရတဲ့ဖြစ်စဉ်တွေကိုတော့မောင်သောမြို့နယ်ဒုက္ခသည်စခန်းကြီးကျက်သူဇေယတော်ဦးမနိစာရက VOA ကိုခုလိုပြောပါတယ
်။ NGO ဖွဲ့စည်းတွေဟာဟိုတုန်းကပဲလူသားချင်းစာနာထောက်ထားခြင်းလူမျိုးဘာသာမရွေးကူညီပံ့ပိုးတယ်လို့ပြောပါတော့လည်းပဲဒီကိစ္စမှာအတိုင်းတိုင်းသားတွေဘာတစ်ခုမှလည်းမရခဲ့ပါဘူး။သူတို့အင်္ဂလိပ်တွေကိုပဲစေဝါအခမဲ့၊ညီညာရဲ့အခမဲ့ဈေးဝင်နေတယ်။ဘယ်ဖွဲ့တွေလဲဆိုရင်မတီစာတို့ရှားဖွဲ့စည်းတွေအများကြီးရှိမှာပါ။နောက်ကမှတော့ဘင်္ဂလီဦးစားပေးတဲ့အဖွဲ့လို့ပဲဦးဇင်းတို့မြင်ပါတယ်သူရဲ့မှတ်ဖို့ရှင်တဲ့စိတ်ဟာစေနာကမှန်ရဲ့လားယောဂယောတာရဲ့လားလို့မေးခွန်းထုတ်ကြရတယ်တော့ဦးဇင်းတို့ကတော့မလိုအပ်ဘူးလို့ထင်တယ
်ဇူလိုင်လ၄ရက်နေ့ညနေပိုင်းလောက်မှာမာတီစာပါဝင်တခြား NGO အဖွဲ့တွေကနေမောင်သောမြို့နယ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်လှူဒန်းစင်မှာအခုလိုညှင်းပယ်ခဲ့တယ်လို့ဇေယတော်ကပြောပါတယ်ဒီအချိန်နဲ့ပတ်သက်လို့ NGO အဖွဲ့တွေကိုဆက်သွယ်ခဲ့ပေမဲ့လည်းအဆက်သွယ်မရရှိခဲ့ပါဘူးမောင်သောမြို့နယ်မှာဒုက္ခသည်စခန်းခုနှစ်ခုရှိပြီးတော့လူရေ4000ကျော်ရှိနေပါတယ်။အခုလိုနိုင်ငံခြား NGO အကူအညီတွေကိုအလိုတော်ပြည့်ကျောင်းဆရာတော်ဦးမနိစာရကနေလက်မခံတဲ့အပေါ်မှာစစ်သွေးမြို့မှာရှိတဲ့ရခိုင်တိုင်းသားများတိုးသက်ရေးပါတီရုံးကပိုဟိုကော်မတီဝင်သူဖြစ်သူဦးစံကျော်လှကအခုလိုပြောပါတယ
်။ဒီမှာကသူကအကူအညီလိုနေပါလေ။အဲ့ကူမျိုးလိုတာကိုအလိုတော်ပြည့်စရာတော့လက်မခံလို့ပြောတော့သူတို့မှရှိတဲ့စခန်းကိုလူတာကိုသူကလက်မခံဘူးအဲ့လိုပြောကောင်းတော့ပြောပါလိမ့်မယ်။အဲ့ NGO တွေကကုစရိုလ်ဘက်ကအလဲသာတဲ့အတွက်အခုရခိုင်တွေကိုပြင့်နေတဲ့အလူကိုလက်မခံဘူးဆိုတာဒါကမဖြစ်တဲ့နေ့တည်းကမှာ
စစ်သွေးမြို့နဲ့မောင်သောမြို့တွေမှာဒုက္ခသည်စခန်းပေါင်း50ကျော်ရှိပြီးတော့ဒုက္ခသည်တွေတောင်းနေချီပြီးတော့ရှိနေပါတယ်။ဒီဒုက္ခသည်စခန်းတွေရဲ့လက်ရှိအခြေအနေတွေကိုဦးစံကျော်လှကအခုလိုပြောပြပါတယ
်။အဝတ်အစားနဲ့ပတ်သက်လို့တော့ဆက်ရှိခဲ့မရှိတော့ဘူး။ဒါပေမဲ့အစားအသောက်တို့နေထိုင်လို့နောက်ကလေးတွေတောင်းဆဲဖို့ကကလေးတွေတောင်းလို့မတော်ရဘူးလို့ဖြစ်နေကြတ
ယ်။ရခိုင်ပြည်နယ်အသွင်းမှာပြီးခဲ့တဲ့ဇွန်လအတွင်းရခိုင်လူမျိုးတွေနဲ့ပင်ဂလီနယ်ဘွားတွေကြားမှာစူဘူးအကြမ်းဖက်မှုတွေဖြစ်ပွားခဲ့တာကြောင့်ဒေသခံပြည်သူတွေစိုးရိမ်ထိတ်လန့်နေရတဲ့အခြေအနေမှာရှိနေပေမဲ့လည်းအခုအခါမှာတော့နယ်မြေအေးချမ်းတဲ့အသွင်ရှိလာပြီလို့ဒုက္ခသည်အကူအညီပေးသူအလိုတော်ပြည့်ကျောင်းဆရာတော်ဦးမနိစာရကပြောပါတယ
်။အေးချမ်းနေတဲ့အသွင်လို့ပဲပြောလို့ရပါတယ်။အေးချမ်းနေတဲ့ဆိုပေမဲ့လို့လူသွားလူလာကတော့ဒီဒီပွင့်တာတို့ပုံမှန်နေရာပြေးသွားလာတာမျိုးအားရရတော့မရှိသေးပါဘူး။တိတ်မှနေတဲ့ခြေနေလားဆိုတော့တိတ်မှနေတဲ့ပုံစံမျိုးလည်းမဟုတ်ဘူး။အေးချမ်းနေတဲ့ပုံစံမျိုးလို့တော့ပြောလို့ရပါတယ်။
ခိုင်မျိုးသားတွေနဲ့ပင်ဂလီလူမျိုးတွေရမှာလူမျိုးရေးအတွင်းဆောင်တဲ့ပြိပခတ်နဲ့စူဘူအကြံဖက်မှုလောက်ရတွေတိုက်ခိုက်မှုတွေကြောင့်ရခိုင်ပြည်နယ်စစ်သွေးဘူးဒီတောင်မောင်တော်ရံပြဲကြောက်တော်မြို့မှာရှိတဲ့အင်ချေပေါင်း 3000 ကျော်မိရှုဖြစ်စည်းခံခဲ့ရပြီးလူပေါင်း 80 ခန့်တေဆုံးသွားခဲ့တယ်လို့အစိုးရကနေတရားဝင်သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ